အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာအခြေအတဲကိုဖြေရှင်းတဲ့နေရာမှာပုံမထိရောက်မဲ့အခြားနည်းလမ်းတွေနဲ့အဖြေရှာဖို့စဉ်းစားတင်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောလိုက်ပါတယ်။မြန်မာအရေးဟာမလေးရှားနိုင်ငံအပါအဝင်ဒေသရင်းအိန္ဒိယနိုင်ငံတွေအပေါ်မှာပါတည်ရောက်မှုရှိနေတယ်လို့လည်းဝန်ကြီးချုပ်အီဘရာဟင်ကနိုင်ငံခြားရေးဌာနပွဲတစ်ခုမှာအင်္ဂါနေ့ကအတည်လို့ပြောဆိုခဲ့တာပါ။မြန်မာကိစ္စကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကဝန်ကြီးချုပ်တွေနဲ့ပါပြောဆိုခဲ့တယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်။မြန်မာနိုင်ငံတွင်းနိုင်ငံရဲ့အကြက်အတဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးခဲ့ရသူတွေဟာအင်းနီချင်းနိုင်ငံတွေတဲ့အလုံးအင်းနဲ့ဝင်ရောက်လာနေကြပြီးမလေးရှားနိုင်ငံမှာလက်ခံထားတဲ့မြန်မာဒုက္ခသည်တွေက2,000ဝန်းကျင်ရှိတယ်လို့လည်းပြောပါတယ်။ထိုင်းနဲ့စင်ကာပူဝန်ကြီးချုပ်တွေဖိလစ်ပိုင်နဲ့အင်ဒိုနီးရှားသမ္မတတွေနဲ့တွေ့ဆုံခဲ့တဲ့အချိန်မှာလည်းအာဆီယံအနေနဲ့မြန်မာနိုင်ငံနဲ့ဆက်ပြီးတော့ထိတွေ့ဆက်ဆံနေရတဲ့အချိန်ထဲမှာဒီအကြက်အတဲကိုအခြားထိရောက်တဲ့နေလန့်တွေနဲ့အဖြေရှာဖို့သူ့ဖက်ကအလေးနဲ့တိုက်တွန်းခဲ့တယ်လို့လည်းဝန်ကြီးချုပ်အီဘရာဟင်ကပြောပါတယ်။ဒါမှမဟုတ်ရင်တော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေဟာမြန်မာစစ်ကောင်စီသားမကပဲသူတို့မှာပါတာဝန်ရှိရာရောက်တယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဒုက္ခတဲ့အကြက်အတဲနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီကအိန္ဒိယအာဆီယံနိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းဖို့ညှင်းဆန်နေတဲ့အတွက်အခြေအနေတွေပိုးပြီးတော့ဆိုးဝါးလာစေတယ်လို့လည်းပြောပါတယ်။အာဆီယံအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်လေးခုအတွင်းကျင့်သုံးလာတဲ့အပြုသဘောဆောင်ထိတွေ့ဆက်ဆံမှုတွေကတိတ်ပြီးတော့ဆက်ဆံမှုမရှိတော့တာကြောင့်ပြည်တွင်းရေးဝင်မဆွဲရဆိုတဲ့အာဆီယံရဲ့မူကိုလှစ်လျော်မရှိလို့မဖြစ်တော့ဘူးလို့လည်းဝန်ကြီးချုပ်အီဘရာဟင်ကပြောဆိုသွားပါတယ်။